မြန်မာနိုင်ငံအစိုးရအသစ်ကိုဒေါအောင်ဆန်းစုကြည်အနေနဲ့အရှိတရားအဖြစ်နဲ့ရှုံ့မြင်ခြင်းသာဖြစ်ပြီးတော့တရားဝင်အသိအမှတ်ပြုခြင်းမဟုတ်ဘူးလို့ဒီကနေ့မှပြောကြားလိုက်ပါတယ်။ဒီနေ့ NLD ရုံးချုပ်မှပြုလုပ်တဲ့ဗဟုအလုံးမှုဆောင်ကော်မတီဝင်တွေရဲ့အစည်းအဝေးတွင်မှအခုလိုပြောကြားခဲ့တဲ့အကြောင်းကိုပါတီပြောခွင့်ရသူဦးညဝင်းကရှင်းပြပါတယ်။ဒီတော့ဒီကနေ့လုပ်တဲ့အစည်းအဝေးမှာတခြားဘလို့ကိစ္စတွေကိုရောဗဟုအလုံးမှုဆောင်ကော်မတီဝင်တွေဆွေးနွေးခဲ့တယ်လဲဆိုတာကိုတော့မှတ်တင်းတည်ပြီးအပြည့်အစုံဆက်ပြောပြပါမယ်ရှင်။
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံရဲ့လူမှုရေးစီးပွားရေးနဲ့နိုင်ငံရေးရာကိစ္စတွေအပြင်ပါတီရဲ့ရှေ့လုပ်ငန်းစဉ်ဆိုင်ရာကိစ္စတွေကိုဒေါအောင်ဆန်းစုကြည်နဲ့အတူ NLD ဗဟိုအလုံးမှုဆောင်ဖွဲ့ဝင်တွေဆွေးနွေးကြစဉ်အတွင်းမှာအစိုးရအသစ်နဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကထပ်ပြီးတော့အတိအကျဖွင့်ဆိုရှင်းပြခဲ့တာပါလွှတ်တော်ကနေတစဉ်ပေါ်ပေါက်လာခဲ့တဲ့အစိုးရအသစ်ကိုအရှိတရားအဖြစ်သာရှုမြင်လက်ခံတာဖြစ်တယ်လို့မှတ်ချက်ပေးပြောခဲ့တဲ့အကြောင်း NLD ပါတီရဲ့ပြောခွင့်ရသူဦးညဝင်းကပြောပါတယ်
အစိုးရဖွဲ့တရားရှိနေတယ်အရှိကိုအရှိတိုင်းရှိတယ်လို့ဒါပြောမှာပဲเนาะအနှစ်20ကာလတစ်ယောက်လုံးမှာလဲနာဖနဝတကိုကျွန်တော်တို့တောင်းဆိုမှုတွေလုပ်ခဲ့တယ်တောင်းဆိုမှုတွေလုပ်ခဲ့တော့ဒီအဲ့ဒီအုပ်ချုပ်နေတာဒီအစိုးရဆိုတာရှိတယ်လက်ရှိမှာလဲအစိုးရတည်းတရားရှိတယ်ဒါဟုတ်ရှိတိုင်းလက်ခံတာပဲဒါနဲ့ပတ်သက်ပြီးသူအဲ့လိုမှတ်ချက်ပြောကျွန်တော်နားလည်လာပြောရရင် acknowledgement ပဲ recognize မဟုတ်တရားဝင်မှုရှိမရှိကိုဘာမှမပြောဘူးအုပ်ချုပ်တဲ့အစိုးရတရားပြည်သူ့လွှတ်တော်ကနေပေါ်ပေါက်လာတယ်ဒါဘုပဲပြောတာ
နိုင်ငံရဲ့အကျိုးအတွက်ဆိုရတဲ့ဆက်သွယ်ဆောင်ရွက်သွားမယ့်ကိစ္စတွေနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြသလိုလာမယ့်ရက်တွေအတွင်းမှာ NLD ရဲ့သဘောထားတွေနဲ့ဆက်သွယ်ဆောင်ရွက်သွားမယ့်ကိစ္စတွေကိုလည်းလူထုသိအောင်ထုတ်ပြန်ကြေညာသွားမယ်လို့ဦးညဝင်းကပြောပါတယ်ဒါအပြင်မနှစ်ကတော့ဆန်းစုကြည်နေအခြေချုပ်ချခံထားရကနေလွမြောက်လာခဲ့ပြီးတဲ့နောက်ပိုင်းပေါ်ပေါက်လာခဲ့တဲ့ကိုရက်တွေကနေဒီကနေ့လှုပ်ရှားနေကြတဲ့နိုင်ငံရေးအကျဉ်းသားလွမြောက်ရေးတောင်းဆိုလှုပ်ရှားမှုတွေအပေါ်မှာလည်း NLD ပါတီကပို့ပြီးတော့ပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့ကိစ္စတွေကိုလည်းသဘောတူဆုံးဖြတ်ခဲ့ကြပါတယ်
signature ရရှိဖို့ NLD အင်အားစုတွေကလည်းဝိုင်းဝန်းဆောင်ရွက်မယ်ပေါ့ဝိုင်းဝန်းဆောင်ရွက်ဖို့တရားနဲ့ညွှန်တာဟိုတော့ရက်ွက်ကြေးရအထိရောက်အောင်ကျွန်တော်တို့ရှင်းပြမယ်လက်မှတ်တွေရရှိတယ်အဲ့ဒီဟာနဲ့ပတ်သက်ပြီးဆွေးနွေးတယ်ဆွေးနွေးတော့ကျွန်တော်တို့သဘောတူတာပေါ့နော်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်လည်းလက်မှတ်ထိုးပြီးဒါကြောင့်ကျွန်တော်တို့အားလုံးသဘောတူညီချက်နဲ့ဝိုင်းဝန်းကူညီဆောင်ရွက်ကြဖို့ဆိုပြီးအဲ့ဒါလိုဆွေးနွေးပါ
ဒါကြောင့်မလို့နိုင်ငံတော်မှာရှိနေတဲ့ NLD ပါတီဝင်တွေအားလုံးဒီလှုပ်ရှားမှုမှာပို့ပြီးတော့ပူးပေါင်းပါဝင်ဖို့အတွက်အဖွဲ့ချုပ်ကလည်းတိုက်တွန်းနှိုးဆော်သွားမယ်လို့ဦးညဝင်းကပြောပါရယ်အချင်းထောင်တီးတီးမှာချုပ်နောက်အပြစ်ပေးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးဖို့အတွက်နိုင်ငံရဲ့သမ္မတဦးသိန်းစင်ကိုမြစ်တာရက်ခံတောင်းဆိုတဲ့စာကိုဧပြီလ18ရက်နေ့မြန်မာနှစ်ဆန်းတရနေ့ကစတင်လှုပ်ရှားခဲ့တာပါဒီတောင်းဆိုလှုပ်ရှားမှုကိုနိုင်ငံရေးအဖွဲ့အစည်းတွေနိုင်ငံရေးနဲ့လူမှုရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေအပါအဝင်လူထုရဲ့စိတ်ဝင်စားမှုတွေနဲ့အတူနေမျိုးတွေအထိလှုပ်ရှားမှုတွေရှိနေပြီလို့ဦးဆောင်သူတွေကပြောပါတယ်။ဒီလူထုရဲ့စန္ဒသဘောထားတွေကိုသမရထံတင်ပြတောင်းဆိုတဲ့စာတွေကိုတော့လာမယ့်ဧပြီလ25ရက်တနင်္လာနေ့မှာပထမအကြိမ်ဖြစ်နေပြည်တော်ကိုပို့ဖို့စီစဉ်ထားသလိုနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာတဲ့အထိလှုပ်ရှားသွားဖို့လည်းစီစဉ်ထားတယ်လို့ဒီလှုပ်ရှားမှုကိုဦးဆောင်သူတွေကတူဖြစ်တဲ့ကိုဖြိုးမင်းသိန်းကပြောပါတယ်။
ဒီလူလူစုကဒီဥဆောင်ကဘယ်လိုလက်မှတ်ရေးထိုးရမလဲလို့ကျွန်တော်တို့မေးမြန်းလာတာတွေရှိပါတယ်။ဖုန်းနဲ့တော့၎င်းဒီပို့တိုင်းတော့၎င်းသတိဉာဏ်ဉာဏ်တွေရှိတယ်အဲ့ဒီပေါ်ကနေပြီးတော့ပြန်လဲဆက်သွယ်ရမယ့်နေရာတွေကိုလည်းကျွန်တော်တို့ကပြောနေပါတယ်ဒီရပောင်း30တင်းမှာရောက်တဲ့တည်းမှာအခြေအနေကိုကျွန်တော်တို့ပထမအဆင့်တင်ပြမယ်တင်ပြလို့ပြည်သူလူထုကထပ်မံလက်မှတ်ရေးထိုးခြင်းသေးတယ်ဆိုရင်လည်းကျွန်တော်တို့ဆိုင်ကြီးကျင်းသားတွေမလွတ်မခြင်းလက်မှတ်ရေးထိုးဆန္ဒခံယူမှုကိုကျွန်တော်တို့ဘောတကားတွေဖွင့်လာမယ်စာအုပ်တွေကိုချလာပေးမယ်စာရွက်တွေကိုကျွန်တော်တို့နေရာတွေကိုပို့ပေးနေမှာပဲဖြစ်ပါတယ်ဒီတနင်္လာနေ့25ရက်နေ့မှာပြည်သူတော်မှာရှိတဲ့နိုင်ငံတော်သမ္မတရုံးကိုပို့မယ်နောက်ပြီးတော့တစ်ပတ်တစ်ကြိမ်ကျွန်တော်တို့စုဆောင်လို့ရတဲ့လက်မှတ်တွေကိုကျွန်တော်တို့ပို့ပေးတော့မှာပါနောက်ဆက်တွဲအဖြစ
်ကိုဖြိုးမင်းသိန်းပြောပြခဲ့တာပါရှင်မြန်မာနိုင်ငံအတွက်ပွင့်လင်းတဲ့ဆက်ဆံရေးလမ်းကြောင်းတွေဖွင့်မယ်ဆိုတဲ့အစိုးရခေါင်းဆောင်ပိုင်းတွေရဲ့ပြောဆိုချက်တွေကိုနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးခြင်းဆိုတဲ့ခြေလှမ်းတွေနဲ့စတင်ဖို့တောင်းဆိုနေကြပြီးတော့နိုင်ငံရေးပါတီတချို့ကလည်းလွှတ်တော်မှဒီကိစ္စနဲ့ပတ်သက်လို့တင်ပြခဲ့ပေမဲ့အခုအချိန်ထိတော့အစိုးရကတစုံတရာတုံ့ပြန်အကြောင်းကြားတာမရှိသေးပါဘူးရှင်